ရခိုင်ပြည်နယ်တောင်ကိုကွာအန်းနဲ့မောင်တုံးမြို့နယ်တွေမှာစစ်ကောင်စီနဲ့အရခတ်တော်အေးဂျာမာဒီအပိုင်းတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်တနာချုပ်ကိုသိမ်းပိုက်ဖို့ကြိုးစားနေတဲ့အေးကအမ်မြို့နယ်တွင်းကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေပြီးတော့စစ်ကောင်စီကလည်းလေချောင်းကနေကောရေချောင်းကပါတိုက်ခိုက်တာကြောင့်အရသားတွေလည်းထိခိုက်နေတယ်လို့အေးပြောခွင့်ရကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းပြည်စုံကိုကိုငင်းချမ်းအေးတင်ပြထားပါတယ်
ထိုင်းပြည်နယ်အလဲပိုင်းအမ်းမြို့နယ်တွင်းကနောက်ပိုင်းတိုင်းစစ်ထနာချုပ်နဲ့လက်ချံတပ်စခန်းတွေကိုအာရခတ်တော်အေကထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့အေပြောခွင့်ရခိုင်သူခါက VOE ကိုပြောပါတယ
်အမ်းတောင်ကုန်းနဲ့ဒီကွာမျိုးနယ်တွေဖက်မှာတော့ဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိပါတယ်ဟိုအမ်းမျိုးစစ်မျက်နှာမှာတော့ဒီအမ်းမျိုးတဝိုက်ကြအကြံဖက်စစ်ကောင်စီရဲ့စစ်စခန်းအများစုကိုဟိုအရခတ်တပ်တော်ကတိမ့်ပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်ဟိုနဘခဌာနချုပ်နဲ့ဒီကြံတဲ့စစ်စခန်းတချို့ကိုလည်းပဲဟိုအပြစ်သားတိမ့်ပိုက်ထိန်းချုပ်နိုင်ဖို့ဟိုကျွန်တော်တို့ဟိုအရခတ်တပ်တော်ကဆက်လက်ပြီးတော့ဟိုထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ
်ဒါပြင်ဂွားနဲ့တောင်ကုန်းမြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေလို့သူကပြောပါတယ
်ဟိုဂွားမြို့နယ်ထဲမှာတော့ဒီဂွားမြို့အနီးတစ်ဝိုက်ကရွာတွေမှာရှိတဲ့ဒီစစ်ကောင်စီရဲ့ကာကင်းစခန်းတွေမှာဟိုတိုက်ပွဲတွေဆက်လက်ပြီးတော့ဟိုအပြင်းထန်ဖြစ်နေတာရှိပါတယ်။ဟိုတောင်ကုန်းမြို့နေ့ထဲမှာတော့ဒီတောင်ကုန်းမြို့ကိုကျွန်တော်တို့အာရခတ်တပ်တော်ကဒီအပိတာတိမ့်ပိုက်ချင်းချုပ်ထားပြီးဖြစ်ပါတယ်။ဟိုကြံတဲ့ဒီစကကခန်းငါဌာနချုပ်နဲ့ဒီတိုက်ရင်ဌာနချုပ်နှစ်ခုကိုတော့ဟိုအလုံးစုံတိမ့်ပိုက်နိုင်ဖို့ကျွန်တော်တို့ဆက်လက်ပြီးတော့မှထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ
်။တောင်ကုန်းမြို့ပေါ်ကိုအာရခတ်တပ်တော် A ကအလုံးစုံတိမ့်ပိုက်ထားပြီးတဲ့နောက်စစ်ကောင်စီရဲ့လက်ကျန်တပ်စခန်းတွေဖြစ်တဲ့စကခ9နဲ့လက်အောက်ခံတပ်တွေဖြစ်တဲ့ခမရ346ခမရ544တပ်တွေကိုတော့ထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်တယ်လို့အေကထုတ်ပြန်ပါတယ်တောင်ကုန်းမြို့အတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေမရှိတော့ပေမဲ့စစ်ကောင်စီဘက်ကလေကြောင်းကနေနေစဉ်တိုက်ခိုက်နေတာကြောင့်မြို့ထဲမှာရှိနေတဲ့ပြည်သူတွေကအသက်အန္တရာယ်စိုးရိမ်နေကြပြီးဘေးလွတ်ရာနေရာတွေကိုရွှေ့ပြောင်းလာတွေလုဆောင်ပေးနေတယ်လို့လည်းအေအေထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပြင်အခုလိုချိန်မှာတောင်ကုန်းမြို့နယ်အတွင်းကနေအိမ်တွေကိုဖောက်ထွင်းခိုးယူသူတွေကလည်းရှိနေတာကြောင့်ဒီလိုလုပ်သူတွေကိုအေကလိုက်လံဖမ်းဆီးနေတာမှာခိုးရပါပစ္စည်းတွေနဲ့အတူအမျိုးသား၈ဦးနဲ့အမျိုးသမီး၃ဦးကိုဖမ်းဆီးထားပြီးပစ္စည်းတွေကိုသိမ်းဆီးထားတယ်လို့အေအဖွဲ့ကပြောပါတယ်တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းအေထိန်းချုပ်ထားတဲ့မြို့နယ်တွေနဲ့ဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေစေမြို့နယ်တွေကိုစစ်ကောင်စီကလေကြောင်းကရောရေကြောင်းကပါတောက်လျှောက်ပစ်ခတ်နေတာကြောင့်အရက်သားထိခိုက်သေးဆုံးတာတွေနေစဉ်ဆိုသလိုရှိနေတယ်လို့အေပြောခွင့်ရခိုင်သူခကပြောပါတယ်
။ဟိုအကြံဖဲစစ်ကောင်စီကတော့ဒီလေကြောင်းရေကြောင်းကနေပြီးတော့ဒီအပြစ်မဲ့အရသာပြည်သူတွေရှိတဲ့နေရာတွေကိုဟိုပြစ်မှတ်ထားပြီးတော့ဒီဘုံကျဲတိုက်ခိုက်မှုတွေဒီရေတပ်ကနေပြီးတော့လက်နေကြီးနဲ့လှမ်းပြီးတော့ဟိုပြစ်ခတ်မှုတွေဟိုတောက်လျှောက်လုပ်နေတာရှိပါတယ်။ဟိုဒီလိုမျိုးဒီအရသာပြည်သူတွေကိုပြစ်မှတ်ထားပြီးတော့ဒီအကြံဖဲစစ်ကောင်စီကတိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့ဒီအရသာပြည်သူတွေဟိုတေဆုံးဒဏ်ရာရမှုတွေကဟိုနေတိုင်းနေပါရှိနေပါတယ
်ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေဖြစ်နေတဲ့တနည်းကျော်ကာလအတွင်းပြည်နယ်အတွင်းကမြို့နယ်၁၀ခုနဲ့ချင်းပြည်နယ်အတွင်းကပလောဝမြို့နယ်တွေကိုအေအဖွဲ့ကသိမ်းပိုက်ထားပြီးဖြစ်ပါတယ်ကျန်းနေသေးတဲ့မြို့နယ်9မြို့နယ်ကိုပါသိမ်းပိုက်နိုင်မှုအေကဆက်လက်တိုက်ခိုက်နေတာဖြစ်ပြီးဒီထဲမှာအန်းတောင်ကုတ်ဂွမောင်တုံး၄မြို့နယ်မှာလည်းအပြည့်အဝမဟုတ်ပေမဲ့90ရာခိုင်နှုန်းလောက်သိမ်းပိုက်ထားနိုင်ပြီဖြစ်တယ်လို့အေကပြောပါတယ်ကျောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကိုတော့ထိုးစစ်ဆင်မတိုက်ခိုက်သေးပေမဲ့အေကပိတ်ဆို့ထားတာဖြစ်ပါတယ်များ